This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
Radio NUG သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘီစေအာနာရှင်ဘီတို့မှကင်းဝေးပြီးကိုစိတ်နှပါဘီကင်းလုံခြုံကြပါစေလို့ Radio NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့တာလိုက်ရပါတယ်။မင်္ဂလာညချမ်းပါခင်ဗျာ။အခုချိန်ကစတင်ပြီး2025ခုနှစ်ဇွန်လ28ရက်နေ့ Radio NUG ညပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီတရင်ကောင်းတို့ချက်တွေကိုရန်နိုင်ကဖတ်ကြားတင်ပြပြီးသွားမှာဖြစ်ပါတယ်ခင်ဗျာ။
ရေဒီယိုအန်ယူဂျီသောရဆင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်ဇွန်လ28ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယိုအန်ယူဂျီရဲ့စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့မှော်ဘီမြို့မှာရဲစခန်းကိုတော်လိုင်းဖွဲ့တွေအဝေးဒိမ်းမိုင်းနဲ့ဖောက်ခွဲတိုက်ခိုက်တဲ့သတင်းပဲဖြစ်ပါတယ်ရောင်းတိုင်းမှော်ဘီမြို့နယ်မှာရှိတဲ့စစ်ကောင်စီလက်အောက်ခံမှော်ဘီမြို့မှာရဲစခန်းကိုတော်လိုင်းတပ်ဖွဲ့တွေအဝေးဒိမ်းမိုင်းနှလုံးနဲ့ဖောက်ခွဲတိုက်ခတ်ခဲ့တယ်လို့ရန်ကုန် Army YA အဖွဲ့ကထုတ်ပြန်ပါတယ်။မော်ဘီမြို့မှာရဲစခန်းမှာလုံခြုံရေးယူနေတဲ့ရဲတွေကိုမနေ့ကဇွန်လ28ရက်နေ့ည10:25မိနစ်မှာအဝေးဒိမ်းမိုင်းနှလုံးမှာလက်ပြုံပုံကပ်ပြီးပစ်ကတ်တိုက်ခိုက်နိုင်ခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီလက်အောက်ခံရဲတွေရှိတဲ့နေရာကိုထိထိရောက်ရောက်ပစ်ကတ်တိုက်ခိုက်နိုင်ခဲ့တာကြောင့်ထိခိုက်မှုရှိနိုင်တယ်လို့တော်လိုင်းရဲဘော်တွေကအသိပေးပါတယ်။ဒီတိုက်ခိုက်မှုကိုပူးပေါင်းလှုပ်ဆောင်ခဲ့တဲ့ရန်ကုန် Army YA နဲ့အနောက်ပိုင်းခံပကောက်ဖောက်တို့ဟာစစ်ကောင်စီနဲ့ပတ်သက်တဲ့ပြစ်မှတ်တွေကိုဆက်လက်တိုက်ခိုက်သွားမှာဖြစ်တာကြောင့်မိသူတွေအနေနဲ့စစ်ကောင်စီတပ်စခန်းရဲစခန်းတပ်ဖွဲ့ဝင်တွေအနည်းကိုနေထိုင်သွားလာတာမျိုးမလုပ်ကြဘူးမြို့ပြတော်လိုင်းရေးဖွဲ့တွေကနှိုးဆော်ထားပါတယ်ခင်ဗျာဆက်လက်ပြီးပွင့်ဖြူမြို့နယ်မှာစစ်တပ်ရင်နန်းကိုမိုင်းဆွဲတိုက်ခိုက်မှုမှာစစ်သား6ဦးသေဆုံးတဲ့တဲ့င်းကိုလည်းတင်ဆက်ပေးပါမယ်မကွေးတိုင်းပွင့်ဖြူမြို့နယ်မှာအကြမ်းဖက်စစ်တပ်ရင်နန်းကိုမိုင်းဆွဲပြီးပစ်ခတ်တိုက်ခိုက်ခဲ့ရမှာစစ်သား6ဦးသေဆုံးကကားတစ်စီးပျက်စီးသွားတယ်လို့ပွင့်ပြူမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါတယ်။ပွင့်ပြူမြို့နယ်ထိန်ရင်ကျေးရွာမြောက်ဘက်ကိုအင်အား200ဝန်းကျင်နဲ့ထွက်လာတဲ့စစ်ကားကိုစီကိုတော်လိုင်းတပ်တွေကဇွန်လ24ရက်နေ့မနက်8:45မိနစ်ခန့်မှာမိုင်းဆွဲတိုက်ခတ်ခဲ့တာလို့ဆိုပါတယ်။စစ်တပ်ရင်နန်းကိုမိုင်းဆွဲပြီးတော်လိုင်းတပ်တွေကလက်နက်ငယ်တွေနဲ့ဝိုင်းဝန်းပစ်ခတ်ခဲ့ရမှာအပြန်အလှန်ပစ်ခတ်မှုတွေရှိခဲ့ပြီးတိုက်ပွဲကြာချိန်မိနစ်20ခန့်ကြာခဲ့တယ်လို့သိရပါတယ်။ဒီတိုက်ခိုက်မှုမှာသေဆုံးသွားတဲ့ဂျမ်ပစစ်သားတွေနဲ့ဒဏ်ရာရစစ်သားတွေကိုအိမ်စည်းကားနဲ့မကွေးစစ်ဆေးရုံကိုတဲဆောင်သွားတယ်လို့အသိပေးပါတယ်။အဲဒီစစ်ရင်နံကိုပြည်သူ့ကာကွယ်ရေးအဖွဲ့ပွင့်ပြူမြို့နယ်နဲ့ပွင့်ပြူကာကွယ်ရေးတပ်ပွင့်ပြူ Defense Force တို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတခါအရတော်မြို့နယ်မှာကင်းပတ်နေတဲ့စေအုပ်စုကိုတိုက်ခတ်ရမှာပြူစောတီ6ဦးဒဏ်ရာရတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။စကိုင်းတိုင်းအရတော်မြို့နယ်မှာကင်းပတ်နေတဲ့စစ်ကောင်စီနဲ့စစ်တပ်လက်ပါစီပြူစောတီတွေကိုတော်လိုင်းတပ်တွေကတိုက်ခိုက်ခဲ့ရမှာပြူစောတီ6ဦးထဏ်ရာသွားတယ်လို့ငွေတွင် Revolution Force NTRF ကဒီကနေ့ဇွန်လ28ရက်မှာထုတ်ပြန်ပါတယ်။ဇွန်လ25ရက်နေ့ကတလဲပါပြူရွာမှာကင်းပတ်နေတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ပြူစောတီတွေကိုကင်းပုံးဝတ်ပြီးတိုက်ခိုက်ခဲ့တာကိုအသိပေးထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုကိုမုံရွာခရိုင်အမှတ် 21 တရင်တိုက်နယ်9/10/17နဲ့ဒေသခံမာမေးတပ်တွေကပူးပေါင်းလှုပ်ဆောင်ခဲ့တာလို့သိရပါတယ်။မုံရွာခဲအမှတ် 21 တရင်တိုက်နယ်9/10/17နဲ့ဒေသခံမာမေးတပ်တွေဟာအခုလ19ရက်နေ့ကလည်းငွေတွင်ပြူစကန်ကနေလဲထုံမှုထွက်လာတဲ့စစ်အုပ်စုကိုတိုက်ခိုက်ခဲ့တာရှိပြီးပြူစောတီ2ဦးသေဆုံးစေခဲ့ပါတယ်ခင်ဗျာ။အခုတခါတင်ဆက်ပေးမယ့်စီးရီးသတင်းကတော့ပြည်သူပိုင်ပစ္စည်းတွေကိုခိုးယူနေတဲ့စစ်တပ်စစ်ကြောင်းက PDA တပ်စခန်းတစ်ခုကိုမီးရှို့ဖျက်ဆီးခဲ့တာကြောင့်စစ်သည်တရားဘိုးကံဖျက်ဆီးဆုံးရှုံးသွားတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။မကွေးတိုင်းတွင်ပြည်သူပိုင်ပစ္စည်းတွေကိုခိုးယူနေတဲ့စစ်တပ်စစ်ကြောင်းက PDA တပ်စခန်းတစ်ခုကိုမီးရှို့ဖျက်ဆီးခဲ့တာကြောင့်စစ်သည်တရားဘိုးကံဖျက်ဆီးဆုံးရှုံးခဲ့ရတယ်လို့ပြည်သူ့ဒီမိုကရက်တစ်တပ်မတော် PDA ကအသိပေးထုတ်ပြန်ထားပါတယ်။ပခုတ်ကူကနေပေါင်မြုပ်ဘက်ကို UDP ထွက်လာတဲ့ တမ101ကစစ်တပ်ရိတ်ခါရင်နှန်းကလမ်းလျှောက်မှာရှိတဲ့ရွာတွေကိုစစ်ကြောင်းထိုးနေပြီးပြည်သူ့ဒီမိုကရက်တစ်တပ်မတော် PDA အမှတ် 219 စစ်တီသာခွဲကတပ်စခန်းကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဆိုပါတယ်စစ်တပ်စစ်ကြောင်းရဲ့မီးရှို့ဖျက်ဆီးမှုကြောင့်စစ်လက်နက်ပစ္စည်းတွေမဆုံးရှုံးပေမဲ့ပြည်သူလူထုလှူဒန်းထားတဲ့ကြက်သိန်းတရာဘိုးကံတံမိုးရှိတဲ့ရိတ်ခါတွေပျက်စီးဆုံးရှုံးခဲ့ရတယ်လို့သိရပါတယ်။အဲဒီစစ်ကြောင်းဟာစစ်ရှောင်းနေရတဲ့ကမ္ဘာမြို့ပေါ်ကပြည်သူတွေနဲ့အနီးအနားမှာရှိတဲ့ရွာတွေကပြည်သူပိုင်အိမ်တွေထဲကိုဝင်ရောက်ပြီးတံမိုးရှိပစ္စည်းတွေလည်းခိုးယူသွားတယ်လို့အသိပေးထားပါတယ်။ပေါင်းမြို့နယ်ဘက်ကဦးတည်ထွက်ခွာနေတဲ့အဲဒီရိတ်ခါဘိုးရင်ထဲမှာကားစီးရီ140ကျော်ရှိပြီးစစ်သားအင်အား1000ကျော်တယ်လို့ PDA ကခန့်မှန်းထားပါတယ်။ဇွန်လဇန်ကလေးကထွက်လာတဲ့အဲ့ဒီရိတ်ခါဖို့စစ်ရင်နှန်းကိုကမ္မတပ်ပေါင်းစုမြိုင်ပကဖပောက်ပကဖပခုတ်ကူခရိုင်တရင်တွေအမတ်ရှစ်စစ်ကြောင်းနဲ့လိုကယ်တပ်ပေါင်းစုတွေကလိုက်လံတိုက်ခိုက်နေတာကြောင့်သူတို့သွားလိုတဲ့ခရီးကိုမရောက်နိုင်ပဲဖြစ်နေတယ်လို့သိရပါတယ်ခင်ဗျာအခုနောက်ဆုံးတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့နောင်ချုံမြို့နယ်ကနေရာ6ခုမှာစစ်တပ်နဲ့တောင်းတပ်မတော် TNL တို့ကြားတိုက်ပွဲတွေဆက်ဖြစ်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်တောင်းပြည်တမဟာသုံးနယ်မြေဖြစ်တဲ့ရှမ်းမြောက်ဒေသနောင်ချုံမြို့နယ်ကနေရာ6ခုမှာစစ်တပ်နဲ့တောင်းတပ်မတော် TNL တို့ကြားတိုက်ပွဲတွေဆက်ဖြစ်နေတယ်လို့သိရပါဗျ။နောင်ချုံမြို့နယ်ကလုံဆန်းမြက်ချီနုလုံဝဲညံတော်နောင်လင်းနဲ့နောင်အောကြီးွာကြားမှာစစ်ကောင်စီတပ်နဲ့တောင်းတပ်မတော် TNL တို့တိုက်ပွဲတွေဆက်ဖြစ်နေပြီးစစ်ကောင်စီတပ်ဘက်ကလေကြောင်းကနေဘုံ45လုံးနဲ့လက်နက်ကြီး32လုံးအသုံးပြုတိုက်ခိုက်ခဲ့တယ်လို့ TNL ဘက်ကပြောပါဗျ။နောင်လင်းနဲ့နောင်အောကြီးွာကြားမှာဖြစ်တဲ့တိုက်ပွဲမှာတော့စစ်ကောင်စီတပ်ကလေကြောင်းကနေဘုံအလုံး20နဲ့လက်နက်ကြီး32လုံးအသုံးပြုခဲ့ပြီးလုံဆန်းကြီးရွာမှာဖြစ်တဲ့တိုက်ပွဲအတွင်းမှာလည်းစစ်ကောင်စီတပ်ကဂျက်ဖိုင်တာနဲ့ဘုံနှလုံးလာရောက်ကျဲချခဲ့တယ်လို့အသိပေးပါဗျ။ဒါပြင်မြချီနုလုံဝဲနဲ့လုံဆန်းကြီးရွာတွေကိုလည်းစစ်ကောင်စီတပ်ကလေကြောင်းကနေဘုံ22လုံးလာရောက်ကျဲချခဲ့ပြီးညံတော်ကြီးရွာဘက်ကိုဂျက်ဖိုင်တာနဲ့ပေါင်900ဘုံတစ်လုံးကျဲချတိုက်ခတ်ခဲ့ကတိုက်ပွဲဖြစ်နေရမဟုတ်တဲ့အုံမခါကြီးရွာဘက်ကိုလက်နက်ကြီးတစ်လုံးပစ်ခတ်တိုက်ခတ်ခဲ့တယ်လို့ PSLF TNL သတင်းနဲ့ပြန်ကြားရေးဌာနမှတ်တမ်းတွေအရသိရပါဗျ။ဇွန်လ26ရက်နေ့ကလည်းနောင်ချုံမြို့နယ်ကနောင်ဖာညံတော်လုံဆန်းအုံမခါနဲ့နောင်လင်ကြီးပါတို့မှာစစ်ကောင်စီတပ်နဲ့တောင်းတက်မတော် TNL တို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတိုက်ပွဲဖြစ်နေချိန်မှာစစ်တပ်ကလက်နက်ကြီးအလုံး80ဒရုန်းနဲ့ဘုံ32လုံးအသုံးပြုတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။ညီနောင်မဟာမိတ်3ဘက်ကတစ်ဖက်သက်အပြည့်ရက်ကာလတလတက်တန်းထပ်တိုးထားတာကိုစစ်ကောင်စီဘက်ကခွင့်ကောင်းယူပြီးအဆက်မပြတ်ထိုးစစ်ဆင်နေတာကြောင့်နောင်ချုံမြို့နယ်မှာတိုက်ပွဲတွေဖြစ်နေတာဖြစ်ပါလေခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုຫນွေဦးမောင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာယခုချိန်ကစပြီး2025ခုနှစ်ဇွန်လ28ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးမှာပါ။ပထမဦးဆုံးတင်ဆက်ပေးမယ့်သတင်းကတော့ငလျင်လှုပ်ခတ်ပြီးနောက်ပိုင်းလိန်စိတ်ခံယူမှုကွဲပြားသူတွေဟာစိန်ခေါ်မှုတွေနဲ့ပုံပြီးရင်ဆိုင်နေရတယ်လို့ဆိုခဲ့တဲ့သတင်းပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာအင်အားပြည့်ငလျင်လှုပ်ခတ်ပြီးနောက်ပိုင်းလိင်စိတ်ခံယူမှုကွဲပြားသူ LGBT တွေဟာစိန်ခေါ်မှုတွေနဲ့ပိုပြီးရင်ဆိုင်နေရတယ်လို့ဗြိတိန်နိုင်ငံဆိုင်ရာမြန်မာတန်ယုံကထုတ်ဖော်ပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့မတ်လ28ရက်နေ့ကလှုပ်ခတ်ခဲ့တဲ့အင်အား9.9အဆင့်ရှိတဲ့အင်အားပြည့်ငလျင်လှုပ်ခတ်မှု3လပြည့်တဲ့ဒီကနေ့ဇွန်လ28ရက်နေ့မှာအခုလိုထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ်။ငလျင်လှုပ်ခတ်ပြီးနောက်ပိုင်း LGBT အတိုင်းအဝိုင်းကြုံတွေ့နေရတဲ့စိန်ခေါ်မှုတွေဟာအရင်ကထပ်ပိုပြီးတိတ်တာထင်ရှားလာတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ယာယီခိုလုံခဲ့တဲ့နေရာတွေမှာခွဲခြားဆက်ဆံခံရတာအရင်အမြင့်တွေမလုံလောက်တာနဲ့စိတ်ကျန်းမာရေးဆိုင်ရာအခက်အခဲစတာတွေဟာ LGBT တွေအမှန်တကယ်ရင်ဆိုင်နေရတဲ့အခက်အခဲတွေကမြင်သာတဲ့အစိတ်ပိုင်းတစ်ခုသာရှိပါသေးတယ်လို့လည်းအသိပေးထားပါတယ်။ပြီးထိန်အစိုးရရဲ့ငလျင်တုတ်ပြန်ရေးအရေးပေါ်အကူအညီတွေငလျင်တန်းတဲ့ဒေသတွေကိုရောက်ရှိနေပြီးလူဦးရေ4,000ခွဲကျော်အတွက်အစားအစာ၊ရေသန့်၊အမိုးကာ၊ကျန်းမာရေးသုံးပစ္စည်းတွေနဲ့ရှေးဥသူနာပြုအကူအညီအရေးပေါ်တဲ့စိတ်ဒဏ်ရာကုသမှုပေးခြင်းနဲ့အခြေခံကျန်းမာရေးဆောင်ရှားမှုတွေပါဝင်တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးအယက်သားပြည်သူထိခိုက်မှုအနည်းဆုံးဖြစ်အောင်စစ်စင်ရေးဖော်ဆောင်ကြဖို့အထက်မင်းလာပါကဘက်ကတိုက်တွန်းခဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။လူဦးတော်လိုင်းရေးကာလတခြားလက်တွဲလှုပ်ဆောင်ခဲ့တဲ့မဟာမိတ်အဖွဲ့အစည်းတွေအနေနဲ့စစ်အာဏာရှင်ကြာဆုံးရေးစစ်စင်ရေးဖော်ဆောင်ရမှာအယက်သားပြည်သူထိခိုက်မှုအနည်းဆုံးဖြစ်အောင်ပူးပေါင်းဆောင်ရွက်ကြဖို့အထက်မင်းလှပြည်သူကာကွယ်ရေးတပ်ဖွဲ့ကတိုက်တွန်းပြောဆိုလိုက်ပါတယ်။အ အထက်မင်းလာပြည်သူ့ကာကွယ်ရေးတပ်ဖွဲ့အနေနဲ့လွေဦးတော်လှန်ရေးကာလတခြားမဟာမိတ်အဖွဲ့အစည်းတွေနဲ့အပြန်အလှန်ယုံကြည်မှုရှိစွာနဲ့စစ်အာဏာရှင်စနစ်ကြာရှုံးရေးဤမျိုးစုံနဲ့တိုက်ခိုက်နေတာကြောင့်အခုလိုတိုက်တွန်းပြောဆိုလိုက်တာဖြစ်ပါတယ်။အထက်မင်းလာပြည်သူ့ကာကွယ်ရေးတပ်ဖွဲ့အနေနဲ့စစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်ရမှာသတင်းကွန်ရက်ကအစအတူတကွတိုက်ပွဲဝင်တာမျိုးအထိဒေါ်လာရေးတာဝန်တွေကိုမျှဝေထမ်းဆောင်နေတဲ့အတွက်မဟာမိတ်အဖွဲ့တွေနဲ့တိုက်ပွဲတွေချိတ်ဆက်ဖော်ဆောင်နေတယ်လို့လည်းအသိပေးထားပါတယ်။တိုက်ပွဲတွေဟန်ချက်ညီဖော်ဆောင်ရမှာလုံခြုံရေးစစ်ရေးလိုကိစ္စတွေညှိနှိုင်းလှုပ်ဆောင်မှုလိုပြီးမြေပြင်စစ်ရေးအခြေအနေနဲ့ချိန်ဆကာပြင်ဆင်တဲ့နာတွေအတူတကွပြင်ဆင်ထားမှသာပြည်သူလူထုထံကိုအောင်ပွဲတွေမြန်ဆန်စွာပေးနိုင်မှာဖြစ်တယ်လို့အထက်မင်းလာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကအကြံပြုထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ခရီးသွားပြည်သူတွေတိုက်ပွဲကြားမညက်စေဖို့စလင်းစိတ်ဖြူလမ်းပိုင်းကိုယာယီပိတ်ထားမယ်လို့စလင်းပါခပါကအသိပေးခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။ခရီးသွားပြည်သူတွေတိုက်ပွဲကြမညက်စေဖို့စလင်းစိတ်ဖြူလမ်းပိုင်းကိုယာယီပိတ်ထားမယ်လို့စလင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကဒီကနေ့ဇွန်လ28ရက်နေ့မနက်ပိုင်းမှာအသိပေးထုတ်ပြန်ပါတယ်။စလင်းမြို့နယ်ကနေတင်ကား20တာချက်က20အပါအဝင်ဖောကားတွေနဲ့စစ်ကောင်စီတပ်ဖွဲ့ဟာဒီနေ့မနက်ပိုင်းမှာစင်ဖြူကျွန်းမြို့နယ်ဘက်ကိုဦးတည်ပြီးစစ်ကြောင်းထိုးနိုင်တာကြောင့်အချိန်မီသတိပေးထုတ်ပြန်လာတာဖြစ်ပါတယ်။ဒါကြောင့်စလင်းမိုးဝင်းတရက်ချင်းစင်ဖြူကျွန်းလမ်းပိုင်းကိုအသုံးမပြုကြဖို့ခရီးသွားပြည်သူတွေကိုအသိပေးထားပါတယ်။စစ်ရေးအခြေအနေအရထိတွေ့တိုက်ပွဲတွေအချိန်မီဖြစ်လာနိုင်တယ်လို့လည်းသတိပေးထားပါတယ်။စစ်ကောင်စီဘက်ကအရက်သားပြည်သူပိုင်ကားတွေကိုချောဆွဲတာတွေရှိနေတဲ့အတွက်မောင်းရင်ပစ်ခတ်မှုတွေဖြစ်လာနိုင်တဲ့အနေအထားဖြစ်နေတာကြောင့်လမ်းမယာယီပိတ်ထားတာကိုခရီးသွားပြည်သူတွေနားလည်ပေးဖို့မြစ်တာရက်ခံထားပါတယ်။ဒါကြောင့်ခရီးသွားကားမောင်းသူတွေအနေနဲ့စစ်ကောင်စီရင်နှန်းနဲ့အနီးကပ်မောင်းနေတာမျိုးမလုပ်ဖို့လဲဆလင်းမြုံနယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ။နောက်ဆုံးတင်ဆက်ပေးမယ့်သတင်းကတော့ကွတ်ခိုင်မြို့ကပြည်သူတွေသွားလာရေးအဆင်ပြေစေဖို့မြို့နယ်စီပင်အဖွဲ့ကရက်ွက်တတာပြန်လည်ပြုပြင်ပေးခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။တအောင်းပြည်တက်မဟာခွနစ်နယ်မြေဖြစ်တဲ့ကွတ်ခိုင်မြို့ကဒေသနေပြည်သူတွေသွားလာရေးအဆင်ပြေစေဖို့မြို့နယ်စီပင်အဖွဲ့ကရက်ကွက်တတာတစ်စင်းကိုပြန်လည်ပြုပြင်ပေးခဲ့တယ်လို့ PSLF TNLA တင်းနဲ့ပြန်ကြားရေးဌာနကပြောပါတယ်။ဒေသနေပြည်သူတွေဖြတ်တန်းသွားလာအဆင်ပြေစေဖို့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA မြို့နယ်စီမင်းသားယာရေးအဖွဲ့ကရက်ကွက်တဲ့နဲ့ရက်ကွက်ငါးကြားဆက်သွယ်ထားတဲ့တတာကိုပြန်လည်ပြုပြင်ပေးခဲ့တာလို့ဆိုပါတယ်။ဒေသနေပြည်သူတွေဟာအခြားနေရာကနေကွေးပတ်သွားလာနေတာကြောင့်မြို့နယ်စီမင်းသားယာရေးအဖွဲ့ကဦးဆောင်ပြီးပျက်စီးနေတဲ့အဲ့ဒီတံတားကိုဇွန်လ21ရက်နေ့ကနေ25ရက်နေ့အထိပြုလုပ်ပေးခဲ့တာလို့သိရပါတယ်။အဲ့ဒီတံတားဟာအလျား22ပေအနံ22ပေကန်ရှိပြီးကြက်သိန်း90ကျော်အကုန်ကျခံကပြန်လည်ပြုပြင်ပေးခဲ့တာလို့ PSLF TNLA တင်းနဲ့ပြန်ကြားရေးဌာနကအသိပေးပါတယ်။ပြီးခဲ့တဲ့မေလ28ရက်နေ့ကလည်းတီဘောမြို့နယ်ထဲကမန်လွယ်နဲ့တော့ဖယ်ချေးရွာကြားကတရားတစင်းကို PSLF TNLA မြို့နယ်အုပ်ချုပ်ရေးဌာနကဦးဆောင်ပြီးပြုလုပ်ပေးခဲ့ပါသေးတယ်ခင်ဗျာ။ယခုတင်ပြပေးခဲ့တဲ့သတင်းတွေကို Radio NUG သတင်းတော်ကိုခန့်မှပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာ
။မင်္ဂလာပါရှင်။မနက်ဖြန်ဇွန်လ29ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးမုတ်တုံလေးဟာအားကောင်းရာကနေအားအလုံးကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကန်ယူရံမြို့ဝကျွန်းပေါ်ဒေသတွေနဲ့မုတ်တမခွေးတို့ဘက်မှာလေဟာအနောက်တောင်ဘက်ကနေတနအီကို25မိုင်ကနေမိုင်30ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ကနေလှိုင်းကြီးနိုင်ပါတယ်။တနင်္သာရီကန်ယူရံမှာလေဟာအနောက်တောင်ဘက်ကနေတနအီကို10မိုင်ကနေမိုင်20ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်ရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းမကွေးတိုင်းရှမ်းပြည်နယ်ရခိုင်ပြည်နယ်ချင်းပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပြီးစကိုင်းတိုင်းမန္တလေးတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာစိတ်စိတ်မိုးထစ်ချုံရွာနေပါတယ်။အေရီတိုင်းရှမ်းပြည်နယ်မြောက်ပိုင်းရခိုင်ပြည်နယ်ချင်းပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမူကြီးနိုင်ပါတယ်ရှင
်။ပြည်တွင်းသတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့တော်လည်းဤကဗျာကန်တာမှာကျော်မင်းထွန်းနယူးယောက်ရေးသားထားပြီးလိုလတ်နေဦးဖတ်ကြားထားတဲ့တားကြောက်တဲ့မိမီဆိုတဲ့တော်လည်းဤကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
တားကြောက်တဲ့မိမီအတောင်ပံမပါပဲလွတ်လပ်ပေါ်ပါလွင့်သွားလိုက်တာအတောင်ပံပါတဲ့ငှက်တွေလိုခိုးရှိကငှက်ကြီးတကောင်ကြဲကြဲလုံလုံပြန်ဝဲနေပုံက မိုးဆုံမြေဆုံတဝုံဝုံနဲ့တားကြောက်တယ်မိမိတားလိုအိတ်ကလေးလဲပောက်ပြဲကုန်ပြီးတားစပွဲလဲတစစီကြည်သွားတားကလေးထိုင်လဲခြေထောက်တွေကျိုးမိကိုတလူလူနဲ့တားကြောက်တယ်မိမိမနေ့ကမိမိထည့်ပေးလိုက်တဲ့တားထမင်းဘူးမှာသွေးတွေပါလားငှက်ကြီးတွေကိုမောင်းထုတ်ပေးပါသွေးမြင်ရင်တားကြောက်တယ်မိမိကြောက်တင်ပုံးအောက်ကတားချစ်တော့ကိုဘာဖြစ်လို့ဆွဲထုတ်နေတာလဲတားကဒီမှာမိမိရဲ့ကောင်းကင်ပေါ်အလိုလိုရောက်နေပြီဆီယာမလည်းတားလိုပဲမိုးပေါ်ရောက်နေပါလားဆီယာမရေတားကိုဖတ်ထားပေးပါဆီယာမတကူလုံးလဲသွေးတွေနဲ့တားကြောက်တယ်မိမိတားအော်ရလွန်းလို့အာကောင်တွေချောက်ရေတောက်ချင်တယ်အတန်းတင်စာမိပွဲအတွက်ဒီညစာချက်ချင်တယ်မိမိကသားကိုပွင့်ပြီးဘာဖြစ်လို့ငုံနေတာလဲဂုံတူးမှတ်မရရင်ဖေဖေစုမာကိုကြောက်တင်ညာတာကြီးမဖြစ်မာကိုကြောက်ငှက်ကြီးကိုလည်းကြောက်သားကြောက်တယ်မိမိကျော်မင်းထွန်း
ရေဒီယိုအန်ယူဂျီမှာဆက်လက်အတန်လွှင့်နေပါတယ်အခုဆက်လက်ပြီးတော့တော်လန်အစီကန်တာမှာမောင်လူမှုရေးသားထားပြီးရန်တိုင်းဖက်ကြားထားတဲ့တိမြင်နှံ့ဆန်မှုဆိုတဲ့တော်လန်အစီကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
တိမြင်နှံ့ဆန်မှုမောင်လူမှုကြေးရော်တွေကိုရောက်တဲ့အခါညင်ညူတတ်သူတွေနဲ့တွေ့ရလေရှိတယ်သူတို့ဟာသူတို့ရဲ့လက်ရှိနေထားနိုင်ငံရဲ့လက်ရှိအခြေအနေကိုစိတ်ဖြတ်တတ်ကြသူတွေဖြစ်တာကိုတွေ့ရတယ်။ကြောက်ကန့်ယောဂါရှိတဲ့မောင်လူမွေးအမတယောက်ဟာစိတ်တက်မကြမကြာကြလိရှိတယ်။သူနဲ့တွေ့တော့မလေးကနေစရာအိမ်ကောင်းကောင်းရှိပါတယ်။စားစရာလည်းမပူရပါဘူး။တင့်တင့်မြတ်တောင်နေစားပြီးနေရင်ကျန်းမာပါလေ။ကျွန်တော်သွားနေတဲ့စစ်ရှောင်းစခန်းတွေဆိုရင်ထိုင်လို့ညောင်းရင်တောင်ကြောဆန့်စရာနေရာမရှိဘူးလို့ကျွန်တော်ပြောတော့အေးဟဲငါကလည်းဘယ်မှမရောက်ဆိုတော့ဘယ်သိမလဲ။အဲ့လိုဆိုတော့လေငါတို့ကအများကြီးတော်သေးတာပါလားလို့ဆိုပါလေ။တိမြင်နှံ့ဆက်မှုနဲပါတာကလည်းကုတ်ထုတ်ကတွင်းလေးမှာကိုကိုကိုထည့်ပြီးပိတ်ထားသလိုဖြစ်တတ်ပါလေဒီထဲမှာမောင်လူမွေးကိုယ်တိုင်တော့ပါခဲ့ဘူးတဲ့မောင်လူမွေးလည်းဘာသာနဲ့ထူထားတာမှတ်လို့လေရင်ဆိုရင်ကြောက်တာပဲအဲ့ဒီပြက်အစားပြက်တဲ့ထီတောင်ကြောက်ခဲ့ဘူးတာပေါ့တခါတော့ခီးထွက်ရင်မောင်လူမွေးရဲ့မိတ်ဆွေဆရာဝန်စီကိုဝင်တွေ့တယ်ဈေးကနဲ့လူနာတွေနဲ့လေရင်လိုက်မပြေးနိုင်တဲ့သူတွေနဲ့သူတို့ကိုကြည့်ပြီးမောင်လူမွေးလေရင်ကြောက်တာဟာတိတ်တော့အတိတ်ပဲမရှိလာဘူးဆိုတာသဘောပေါက်ခဲ့ရပါတယ်မောင်လူမွေးကြည်ဘူးတဲ့မှတ်တမ်းရုပ်ရှင်တွေကဇက်ကောင်ပြောတဲ့စကားကိုသတိရမိတယ်။မှတ်တမ်းရုပ်ရှင်နာမည်နဲ့ဇက်ကောင်နာမည်ကိုမမှတ်မိပေမဲ့သူပြောတဲ့စကားကိုတော့မောင်လူမွေးမှတ်မိနေတယ်။သူဟာစစ်သားဟောင်းတစ်ယောက်ဖြစ်ပြီးစစ်အာဏာရှင်ကို88ကဆလို့ဆန့်ကျင်ခဲ့တဲ့အောက်ခြေစစ်သားဖြစ်တယ်။သူဟာခြေတစ်ပတ်ပြတ်ဒဏ်ရာရခဲ့တယ်။တိုက်ပွဲကြားမှာအသက်လူပြေးမှုတယ်။စစ်တပ်ရဲ့စစ်ကြောရေးမှာနှိပ်စက်ခံရမှုတယ်။ဘုံစံအမြောက်စံကြီးစံတွေကြားမှာအသက်လူပြေးရတယ်ဆိုတာထောင်ထဲစစ်ကြောရေးမှာနှိပ်စက်ခံရတာနဲ့ဆိုင်ရင်ဘာမှမဟုတ်ဘူးလို့သူ့ကိုယ်တွေကိုပြောပြခဲ့တယ်။စစ်ကောင်စီရဲ့ထောင်ထဲကိုရောက်နေတဲ့ပြည်သူတွေအများကြီးရှိတယ်။သူတို့ဟာစစ်ကောင်စီရဲ့နှီးမျိုးစုံနှိပ်စက်ညှဉ်းပန်းမှုကိုခံနေကြရတာ။သူတို့ရဲ့ဒုက္ခတွေနဲ့ဆိုင်ရင်ဒေါ်လာရင်းနေမြန်မာနေရတဲ့မောင်လူမွေးတို့ရဲ့ဒုက္ခဟာဘာမှမပြောပါတော့ဘူးပေါ့။ဒီအကြောင်းကိုခြေရွာတွေစစ်ရှောင်စခန်းတွေကစိတ်ပြတ်နေသူတွေနဲ့တွေ့တိုင်းလူလူမောင်လူမွေးပြောပြပါလေ။ Ignore is bliss မသိခြင်းမှလည်းကောင်းကျိုးရှိတယ်။ To know is painတီချင်းဟာနာကျင်မှုပဲဆိုတဲ့ဇာတ်တွေကိုမောင်လူမွေးလက်ခံသလိုသဘောလဲကြတယ်။ကိုကိုတိုင်ကတီးလို့နာကျင်ရတာတွေရှိနေလို့ဖြစ်တယ်။ဒါပေမဲ့လူတစ်ယောက်ဟာထိုက်တဲ့သလောက်မသိရင်မနှမ်းဆက်ရင်လဲနာကျင်ရတာပဲဆိုတာကိုမောင်လူမွေးသဘောပေါက်ပါလေ။မောင်လူမွေးရဲ့မလေးဟာသူ့နဲ့တိမ်မွေးတဲ့စစ်ဘေးရှောင်စခန်းလေးတောင်မရောက်ဘူးလေတော့သူ့ဒုက္ခထဲမှာပဲပိတ်မိနေခဲ့တယ်။မောင်လူမွေးဟာလည်းမိတ်ဆွေဆရာဝန်ရဲ့ဆေးကုနေတဲ့နေရာကိုမရောက်ခဲ့ရင်လင်းရင်ကြောက်တဲ့အကြောက်တရားထဲမှာပဲပိတ်မိနေနိုင်သေးတယ်။ဒေါ်လာရင်းနေမြေကသူတွေလဲစစ်ကောင်စီရဲ့ထောင်ထဲရောက်နေတဲ့ကိုပြည်သူရဲဘော်ရဲဘက်တွေအကြောင်းမတွေးမိတာကြားလာရင်ကိုဒုက္ခကိုအကြီးကြီးလို့ထင်မယ်မောင်လုံးမွေးတို့ဟာဒေါ်လာရင်းကာလမှာကိုအတွက်ရောရွာအတွက်ရောနိုင်ငံအတွက်ရောထိုက်တဲ့တိမြင်နှံ့ဆက်မှုရှိဖို့လိုအပ်ပါလေခင်ဗျာမောင်လူမွေ
ဗီဒီယိုအန်ယူဂျီတောထရှင်များခင်ဗျာအခုဆက်လက်ပြီးတော့တော်လိုင်းဤတေဂီတာအစီအစဉ်မှာကယ်ဘင်သိန်းတီဆူထားတဲ့ PDF ဆိုတဲ့တော်လိုင်းဤတေးသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ဒီသူကာဝေးတဲ့
Radio NUG သတင်းရှင်များခင်ဗျာအခုဆက်လက်ပြီးတိုင်းသားဘာသာစကားထုတ်လွှင့်မှုမှာကချင်ဘာသာနဲ့တပတ်အတွင်းသတင်းတွေကို Brand Sherry ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ဆောင်းရဲ့ဂျီရွန်ဘောမြူရှာနေရောင်းဝီပြောစမ်ဆာငါနီကလုံး Radio NUG အားပန်မီနမန်တလေဝါဆိုင်ပေါင်းစတုံးရှိကနေပဲငိုင်းပဒံရှိခေါနာထွတ်လှန်ရမတော်စနာရင်ရရှောင်းနံခုနာရမ်လန်ဖုံနေပေါ်နေတဲ့တင်ယံခရမ်ဆုပေါပန်ငိုင်လာမုံပေါခရမန်ဒေါက်တာဇော်ဝီဆိုးဆွနေရှိကဖဲတမ်တုန်ညာနာရင်ရမ်လန်ဖုံနေပေါ်နေတဲ့တင်ယံခရမ်ဆုပေါပန်ငိုင်လာရမ်လန်မရှာနေတဲ့ကမုံတိုပဲလမန်ချာရှိကလာရှရာလငိုင်ရင်ကအိုးကမန်ဆိုဖဲမုံပေါခရမန်ဒေါက်တာဇော်ဝီဆိုးဆွနေရင်ငိုင်မုံတန်ကတာတဲ့ဘိုက်တူဝဲစတာမဆွန်ပရင်းဆိုင်ရင်စတာမဆွန်လမန်ညမုံတင်တုန်တော့ကအောင်တော်နေတဲ့အစားပြေနိုင်ဒါရွှာနီနာရမ်လန်နင်းဘောရမ်လန်ဖုန်နေချေခရမ်လန်ဝိုင် KNO KNA MNDAA TNLA AA နီယာနင်းဘောနေချေခရမိုင် KNDF BPLA နေချေမုံခရမ်ပြင်းနိုင်တတ်တကင်ရာနေတဲ့ဒူဝဲရှလွဲမုံရှာနေချေရောင်မရောက်တော့လို့ဖက်တော်လိုက်ရိုင်ဘုံနီပြန်ဖက်ကရဲမုံမကြားရငိုင်းငါနာစနေရင်တတ်တတန်တာ NUG ကန်ကွန်ဆမ်ကမ်ချေခရမန်တချူမလောင်အစိုးရဖုန်နေမုံရမ်လန်လဝန်ဟုခရက်ကုတ်ငိုင်းလမ်ချေနူအိုင်မတွန်နာဒေါအောင်ဆန်းစုကြည်မလောင်အန္တရာယ်ကိုရင်ကျွတ်တန်တာခရမိုင်းနိပဲတကြလာမတူအမေရိကန်ဆွမ်ဆန်ဆလန်ရုံကနာဖီရီချင်းနဲ့ရှိကပဲတမတူညာနာရီဒေါအောင်ဆန်းစုကြည်မလောင်အန္တရာယ်ကိုရင်ကျွတ်တန်တာနိပဲတကြလာမတူရန်ကုန်နာအမေရိကန်ဆွမ်ဆန်ဆလန်ရုံကနာဖီရှွန်တတဲ့ရီဒေါအောင်ဆန်းစုကြည်ရဲ့အဆောင်မဆက်ရှိနေပရင်ဂျန်စတာရှစ်ကိုရထအမေရိကန်ဆွမ်ဆန်ဆလန်ရုံကနာလိုက်ကရှပေါ်နာဖီရှွန်တတဲ့ရီတဲနီကောဒေါအောင်ဆန်းစုကြည်ရဲ့အဆောင်မဆက်ရှိနေပရင်ရှငိုင်းနင်းတဲ့ရိုင်နာကင်ကောင်ကလငိုင်းနိဖေဖရိုက်စတာကော်နာရင်တာခရမိုင်းတဲ့နင်ကိုရင်တိုင်းတနာငါလငုနာပတိအထေမုံရင်ငါငါနာကာတိုင်းရင်ရှီယာပရတဂလောလဲဝိုင်ဖေယူကငါယညမုံရှာနေရမတူစင်ဆလမ်တဲ့ဒီမိုကရေစီရာရှောင်းလမ်ဖေတန်တုံရှုံငါငါနာမုံကာတိုင်းရင်တမ်ကျော်ရှီယာရှငယ်နင်းထွဲချာရှီတဲ့ရောင်အန္တရာယ်ကိုရင်ချုပ်တန်တိုင်းနိဖေတကြနာမတူမုံရှာနေဖေတင်းဆရရစ်ငါလမ်နေချခရနာမတူတဲ့မရမန်ခံရှုံမှုနူနာမတူစင်ငငယ်နေယုံချေကွန်ဆပ်နာမတူကွန်ရှမ်မြန်ပြန်တပ်ပဲအမေရိကန်ဆိုယာကွန်ဖီလီချင်တိုင်းရင်ဂျွန်စတာရှစ်ကိုရရှိနေတာအမေရိကန်ဆိုယာမလွန်ပြည်တင်တဲ့နော်ဝေနီမွန်ဒွန်ဆန်ဆူချင်မလွန်ဒရိုက်ကိုရင်ရှန်တိုင်းနေရောင်ပဲလဝန်တက်တာနာမတူဖီလီချင်တနာဥရောပပြည်တင်ကနေဒါဆွေဒင်ပြင်တဲ့နော်ဝေဒိမတ်ဆွမ်ဆန်ဆလန်ရုံးနေမွန်ဒွန်ဆန်ဆူတီရအရှင်ငိုင်နင်းထွဲပဲစကရဝိုင်ခုနာဆွမ်ဆန်ဆလန်ရုံး Facebook လိုက်ကမန်တာနမရိပါတဲ့အောင်ဆန်ဆူတီရဆွမ်နာနေပဲမရတာမိုင်လမ်ကျဲလိုအိုင် မတနာဖကန်မောဝန်ကတိဖုန်ကြီးကြောင့်မကောက်ချကွန်ရှင်မြန်ဖြန်တမနာဘုံနီပေါမ်ချခတဲ့ချမမရဲလခေါခလခရမရှိကပဲတမတညာနာရင်ဂျေစတာရှိစကူယာရှနာကင်ဆူမနီရှိစနတနမ်ချဖကန်မောဝန်ကတိနာဖုန်ကြီးကြောင့်မကောက်ချတတူဘုံနီပါကောနာလုံဝအိုက်ဂျက်ဖိုက်တာဘုံနီလငယ်ပေါမ်စီလငယ်ဝါချခတ်ချစနတက်ဝါကပ်စတမန်ချမမရဲခေါခလခရမလမ်ချေရောဂျေစတာရှိစကူယာချပတ်တော်တဲ့ဂျေစတာရှင်ဆက်ရရှနာတော်ချမောဝန်ကတိမရဲတာတပ်ကြုံတိုင်းကွန်ရှင်မြန်ဖြန်တပ်နေဖဲကျန်ဤကီ PDF နေဝါကပဲမကြောမကြံပြင်းနာဖကန်တမကုံကောနာမုံလန်လကပါနေတဲ့ကပ်ကရုံငိုင်လမ်းကျေလို့အိုင်ရယ်ဘောင်းစတမ်ကုနာအဲဘတ်စကောနာမြန်ပြန်တပ်တဲ့ဘုံလီတူတိုင်းမြဝခုံနီအီဗန်ချိုင်းနာကောနာအရန်နေဖဲဘိုင်းရှော့လာကောဝဲရှိကပဲတောင်တညာနာရယ်ဥရောပကုမ္ပဏီကပါအဲဘတ်စကောမြန်ပြန်တပ်တဲ့ဘိုင်းထွဲချက် K8 မလောကန်ကစံဘုံလီတူကြအိုင်မြဝခုံနီ EVN China Industrial Technology Company Limited ချရှမ်းကျရအရောင်းနေရုံပဲဘိုင်းရှော့လာကောက်ဝိုင်လာမတောင်ရှနာလဲဝိုင်ရီဒေတာတန်လမ်းပဲ Justice for Myanmar Inform Bank Minister Black Money Camping မလောညမုံစာလာမရှိမှုရှမတိုင်ဖုံနီခဗလာမဒီစတိုင်လာမစွန်လဲဝိုင်ရီအဘဆာအရောင်းပငိုင်လာမတုံကောက်အေကိုမုန်ကန်တင်နာမုံစာရှမှုရှမဖုံနီအာရှိတတိုင်လာမမကြောပြင်ဝိုင်ရိုင်နာရှန်တေကော Airbus ပဲ EVN CIA Company Linking နဲ့ငါအိုင် EVN China တဲ့စပကာကလိုအိုင်လမ်းတဲ့အရောင်းပငိုင်လမ်းပဲတုံကောင်းနာမတူဖြေရှင်းလဲဝဆယ်ရယ် EVN China ကမြန်ပြန်တပ်တဲ့ K8 112ဘုံနီနီတဲ့ဘုံနီချက်ပုံချက်ရိုင်းနီတဲ့ဖာချင်းနီတို့ညာနာမြန်ပြန်တပ်ကဒိုင်းဘုံနီတဲ့မုန်တန်တင်ပဲပုံချက်ကဆက်ဥဖုံဖုံနီမတိမတွန်းစွန်တာငါးရယ် Airbus ကရှီယာအရောင်းပဲခင်ကောင်ခွန်ငါနီအပရစ်တာပရောလငါရတာချောလာကောက်ဝဲရိုင်းနာရှီယာဆွန်စကာခေါင္ငါယဝခုနာရှေယာယုံပဲတက်ကောင်းမဆယ်ရယ်Airbus ကို AVI Cita အရောင်းပငိုင်လမ်းဖားငါဆိုင်ငါနာ Justice for Myanmar Che Info Bank Minister Immediate Sawai Lam Che Lu Ai But Minimum Dilan Wa Sai Punch Tom Shikani Pe Ajang Shwe Yal Mang Kon Te Kong Sai Kure Video NUG Ya Shikani Pe Kabla Mat Tai Sorai Jiru Wood Bom Yu Sha Ni Yong Pe Great Jiju Ba Sai Lo
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 11.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 17.64 MHz တွေမှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေသားတွေကဆုတောင်းနေကြပါတယ်။မေတ္တာမြေမျိုးအစိုးရရဲ့စက်တော်ရင်ခရီးအချက်အလက်တွေကိုလည်းပြန်ဝင်ကြည့်ကြတာကထောက်ပြတယ်။ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်